ရခိုင်ပြည်နယ်မြောက်ပိုင်းကမင်းပြားမြို့နယ်စိတ်ဒရာကျေးရွာမှာမြမတပ်မတော်နဲ့ရခိုင်လက်နက်ကန်အေအေဖွဲ့တို့ကြားစီရေးပြိပခါတွေကြောင့်ကျေးရွာအုပ်ချုပ်ရေးမှုအပါဝင်လူ၃ဦးသေဆုံးခဲ့တယ်လို့သိရပါတယ်။တပ်မတော်ဘက်ကထုတ်ပြန်ချက်မှာတော့၂ဦးသေဆုံးတယ်လို့ပဲပါရှိပြီးအေအေနဲ့ပတ်သက်တယ်လို့တန်တရားရှိသူ၇ဦးကိုဖမ်းဆီးခဲ့တယ်လို့လည်းပြောပါတယ်။စုံစမ်းမေးမြန်းထားတဲ့
်ချုံရမှုပါဝင်သုံးဦးသေဆုံးသွားတယ်လို့စိတ်ဓာတ်ကြီးဝသာဓုကအခုလိုပြောပါတယ
်အဲဒီရွာလေးမှာတိုက်ပွဲမဖြစ်ဘူးရွာနာမှာလည်းမဖြစ်ဘူ
းအေးနင်းညာကညနေ7နာရီဒီလောက်မှာစစ်တရာအုပ်ချုပ်မှုအိမ်မှာလူစုလူဝေးတွေ့လို့လေစစ်တပ်ကတခါလေးဝင်ဝင်ပြီးရဲဘော၃ရာကကနပ်ပစ်ဖောက်ပြီးတခါလေးဝင်ဖမ်းတာအဲ့ဒီမှာကျောင်းလမ်းတကျောင်းလမ်းထွက်ပြစ်သူကထွက်ပြစ်သူတော့အဲ့ဒီမှာအနေနဲ့နောက်ထပ်လိတ်ပြစ်တယ်လေပြစ်တဲ့ချိန်မှာဟိုအိုးရွှေမုံဤအနည်းကအမျိုးသမီးတယောက်ကိုဒီဆန်ထိမှန်တယ်နောက်ပြီးဟိုစစ်တရာအိုးရွှေမုံကိုလေအဲ့မှာသူကအိမ်နောက်ဘက်မှာဖုံးပြနေတဲ့အခါကျအဲ့မှာသူ့ကိုလေအနားပေါင်းလဲရိတ်သက်ပြစ်တယ်လို့သိရကျွန်တော်တို့သွားကြည့်တဲ့အခါမှာတွေ့ရအဲ့သက်ပြစ်ခဲ့ပုံကိုကြောင်းမရွာကကျော်တောင်ဟန်တယောက်လေးပါသေးတယ်အဲ့ဒီမှာကျော်တောင်ဟန်ကိုလေအနားနဲ့လိုက်ပြတဲ့အခါကျတော့အဲ့ဒီဘက်ဒီနိုးနိုးဒီနာကနေခြေဆန်းဝင်တော့တာသူ့ကိုတနက်တန်ရနဲ့ဟိုအဲ့ဒီနေ့မှာပဲဖမ်းတော့တယ်မနေ့က3နာရီ4နာရီပတ်ဝန်းကျင်လောက်မှာဒီမိသားစုတွေကသွားကြည့်တဲ့အခါကျတော့အဲ့ဒီမင်းပုံတောင်ရတောင်ချေအောင်မှာရှိတဲ့ဒီတလူချောင်းကျေးရွာရွာနီးစပ်မှာအဲ့ဒီကြောင်းမကျေးရွာတောင်ဝန်အလောင်းကိုတွေ့ရတယ်အဲ့ဒီအလောင်းကဓာတ်နဲ့နေမဲကိုဖျက်ထားတာတွေ့ရတယ်
ဒီဇင်ဘာ7ရက်နေ့ကပြည်ခတိုက်ခိုက်မှုဖြစ်စဉ်တွင်စိတ်ဓာတ်ကျေးရွာအုပ်ချုပ်ရေးမှူးဦးညံသိန်းကြောင့်မော်ကျေးရွာတာဝန်ခံဦးကျော်အေးမောင်နဲ့ရွာသူတော်ပြပြဝင်းတို့တိတ်ဆုံသွားတယ်လို့သူကဆိုပါတယ်ပြီးခဲ့တဲ့ဒီဇင်ဘာ7ရက်နေ့ကမင်းပြမြို့နယ်ရာမောင်သရာနီပတ်ဝန်းကျင်တဝိုက်မှာနေမြေလုံးကျုံရေးဆောင်ရွက်နေတဲ့တပ်မတော်စစ်ကြောင်းစိတ်ဓာတ်ကျေးရွာရောက်မှာပြည်ခမှုဖြစ်ပွားခဲ့တယ်လို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စွန်မင်းထွန်းကပြောပါတယ်
အဲ့ဒီမှာကျွန်တော်လုံလုံရေးစစ်ကြောင်းကိုအဲ့ဒီကအင်တီဘောနီပြစ်ခတ်ခဲ့တာရှိတယ်။အဲ့ဒီမှာပြန်လည်းပြစ်ခတ်တယ်။ဒီမှာထိတွေ့မှုဖြစ်တယ်။ထိတွေ့မှုဖြစ်ပေါ်ကြဆစ်စစ်တဲ့အခါမှာတော့အဲ့ဒီပေါ်မှာတော့ဒီမတင်ငါဘွယ်မျိုးသားနှစ်ဦးတေဆုံးနေတာတွေ့ရတယ်။ပြင်ကအဲ့ဒီအင်ဂျင်နီယာတော့9ယောက်တွေ့ရှိရတဲ့အတွက်သူတို့ဆစ်စစ်မင်းများတို့ကြောင့်ပနာမဆစ်စစ်ရဲ့ရဒီအဖွဲ့ဝင်တွေနဲ့မာဂန်တွေဖြစ်တယ်လို့ဒီစားတယ်လို့တရားဥပဒေတိုင်းနဲ့အမှုခွင့်ဆစ်စစ်နိုင်ရေးအတွက်ရဲစခန်းကိုကျွန်တော်လွှတ်ပြောင်းထားပြီးဖြစ်ပါတယ်။
ကျေးရွာတွင်နေတဲ့လုံးပေါ်ကနေအေအဖွဲ့ကလက်နက်ငယ်နဲ့ပြစ်ခတ်ခဲ့လို့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်ဘက်ကအရာရှိတူတန်ရာရရှိခဲ့တယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်။တရခန်တွေကတော့ဒီပြစ်ခတ်မှုဖြစ်စဉ်တွင်3ဦးသေဆုံးတယ်လို့ပြောဆိုနေပေမဲ့တမတော်ဘက်ကတော့2ဦးသေဆုံးကြောင်းပြောပါတယ်။စစ်တရရွာပြစ်ခတ်မှုတွင်သေဆုံးခဲ့သူကျေးရွာအုပ်ချုပ်ရေးမှူးဦးညံသိန်းနဲ့တော်ဖြူဖြူဝင်းတို့အတွက်ကပြမှုကျူးလွန်သူတွေကိုအေးအေးယူပေးဖို့မိသားစုဝင်တွေကနေမင်းပြမျိုးမရဲစခန်းနဲ့မြန်မာနိုင်ငံမျိုးရာလူခွေးရေးကော်မရှင်တို့ထံမှစာပေးဖို့တန်ကြားထားပါတယ်။ဒီဇင်ဘာ7ရက်နေ့ကမင်းပြမျိုးနဲ့စိတ်ဓာတ်ချေးရွာတွင်ပြစ်ခတ်မှုပြီးဂျော်ရားတဆောင်ဂျော်ဟာမင်းပြမျိုးနဲ့တေကန်ရွာဘက်ကိုတိတ်ချောင်ထွက်ပြေးနေရသလိုအနီးနားရွာတွေဖြစ်တဲ့တလူချောင်းမင်းဓမလက်ခုတ်တောင်ပုတ်ကေဖုံနာစတဲ့ရွာသား3000ဂျော်ဟာလည်းဂျော်ကနေထွက်ပြေးတိတ်ချောင်နေရပါတယ်။2019ခုနှစ်နှောင်းပိုင်းနဲ့2019တည်ဆင်ပါလာသည့်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားဖြစ်ပွားနေတဲ့စီရီပฏิပခဖြစ်စဉ်တွင်မှရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာဆစ်ဆောင်သသိန်းနီးပါးတိုးပွားလာနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံကနေမနေ့ကထုတ်ပြန်ထားပါတယ်။ဒါအပြင်တိုက်ပွဲစဉ်တွင်အယတား80ကျော်တည်ဆုံပြီး120ကျော်တန်ရာရရှိခဲ့တယ်လို့200နီးပါးတန်တရာနဲ့ဖမ်းဆီးထိန်းသိမ်းခံနေရတယ်လို့ရခိုင်လူမှုအဖွဲ့အစည်းတွေကစစ်တမ်းကောက်ယူထားပါတယ်ခင်ဗျာ။